မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေနဲ့ရွှေပြောင်းနေထိုင်သူတွေကလည်းသူတို့ကြုံတွေ့နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရခြင်းရဲ့ပြဿနာအရင်းမြစ်ကိုကူညီဖြေရှင်းပေးကြဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာနေရဆွန့်ခွာထွက်ပြေးလာရသူအများအပြားဖြစ်နေပြီးအထူးသဖြင့်ချင်း၊ကရင်၊ကရင်နီပြည်နယ်တွေနဲ့စကိုင်းမကွေတနင်္လာရီတိုင်းဒေသကြီးတွေမှာနေရဆွန့်ခွာထွက်ပြေးတင်းရှောင်သူ 1.5 သန်းကျော်ရှိလာပြီဖြစ်ပါတယ်ဒီနေ့ကမ္ဘာဒုက္ခသည်နေ့အထိမ့်မဲ့ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေကဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်အလားအလာရှိတဲ့အနာဂတ်ကိုတည်ဆောက်နိုင်တဲ့အခွင့်အလမ်းတွေပေးကြဖို့ကိုလည်းတိုက်တွန်းထားပါသေးတယ်။ဒုက္ခသည်တွေကိုဘယ်နေရာမှာပဲဖြစ်ဖြစ်ဘလို့အခြေအနေမျိုးမှာမဆိုဒီလိုမျှော်လင့်ချက်အခွင့်အလမ်းတွေနဲ့ဖြည့်ရှင်းချက်တွေကိုပေးစွမ်းနိုင်တယ်လို့ကမ္ဘာတခြားနိုင်ငံတွေကလည်းဒီအကြောင်းတွေတက်နိုင်သမျှပြောပြဖို့ဒီကိုရောက်လာတာပါလို့ကမ္ဘာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကကင်ညာမှာလုပ်တဲ့ဒုက္ခသည်များနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်ရှင်။